မြန်မာနိုင်ငံမှာတော့စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံမဲ့ရွေးကောက်ပွဲအတွက်တပ်မတော်ကလုံခြုံမှုမရှိဘူးလို့ကြေညာလာရင်ဒေတာတချို့မှာနောက်ရွှေ့ကောင်ရွှေ့ရလိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်တပ်မတော်ကထိန်းချုပ်ထားတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုဝန်ကြီးဌာနတွေကလည်းဒီပြည်နယ်မှာလုံခြုံတည်ငြိမ်မှုရှိမရှိကိုမကြခင်ပိုင်းဖြတ်ပေးမှာဖြစ်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကမနေ့ကပြောခဲ့တဲ့ပေါ်ရခိုင်ပြည်နယ်တွင်လူထုထောက်ခံမှုအားကောင်းနေတဲ့ရခိုင်ပါတီတွေဘက်ကပြင်းပြင်းထန်ထန်ပြန်ခြေပလိုက်ပါတယ်ဦးလှသိန်းကဒီဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်ဖို့ကငြိမ်းချမ်းတည်ငြိမ်မှုမရှိမဖြစ်လိုအပ်တယ်လို့ပြောပြီးမှရခိုင်မျိုးသားပါတီ ANP ကပြည်နယ်လွှတ်တော်မှဦးမောင်လှကျော်ကတော့မဲဆန္ဒနယ်မြေတစ်ခုမှာကိုစားပြုအမတ်မရွေးနိုင်ရင်ဒေသကလူလူပဲပိုနစ်နာခံစားရလိမ့်မယ်လို့ပြန်ပြောတာကို Riders သတင်းဌာနမှဖော်ပြထားပါတယ်တမတော်အနေနဲ့ဒီလုံခြုံရေးခွင့်ပြုချက်မပေးရင်ကော်မရှင်ဘက်ကရွေးကောက်ပွဲလုပ်ပြီးမှမဟုတ်ဘူးလို့ဦးလှသိန်းကပြောပြီးမှတက်မတော်ပြောခွင့်ရတွေကို Riders သတင်းဌာနကဖုန်းခေါ်မေးမြန်းခဲ့ပေမဲ့ဖုန်းပြန်မဖြေခဲ့ပါဘူးခင်ဗျာ